ကျင့်တော်ဝိမမမြမနိုင်ငံကထင်ရှားတဲ့1988ကျောင်းသားကောင်းဆောင်ကိုမဲကိုနိုင်တဲ့ကိုကျင်းမီပါဝင်ဩဇာရှိသူတို့ချို့ကိုဖမ်းဆီးနိုင်ရေးသတင်းပေးကြဖို့ဆရာနာသိန်းအဖွဲ့ကမနေ့ကကြေညာချက်ထုတ်တဲ့အပေါ်ကိုကျင်းမီကထိရောက်မှာမဟုတ်ပဲအခုဆရာနာသိန်းဆန့်ကျင်လှုပ်ရှားမှုကြီးကစေအုပ်စုအကြမ်းဖက်လှုံ့ဆော်မှုတွေကြားတဲ့ကအရင်နဲ့မတူအချိန်ဆက်မြင့်သွားဖို့ပဲရှိတယ်လို့တုံ့ပြန်လိုက်ပါတယ်ကိုကျင်းမီကအခုစေအုပ်စုမှာဖိနှိပ်ရေးအကန့်အသတ်ရှိနေတာကြောင့်လှုပ်ရှားမှုအတွက်အခွင့်အလမ်းရှိနေတယ်လို့အခုလိုစပြောပါတယ်
ငါးရက်ငါးခါဝေးဆိုပုံမှန်ကျွန်တော်ရှက်ဆရာတော်ကောင်းကြီးရောနော်ကျွန်တော်နေပေါင်းများစွာကြုံခဲ့တဲ့အချိန်မှာကျွန်တော်တို့အဲ့လိုအသေးအဖွဲ့ပုံမှန်ကြီးကျွန်တော်တို့တစ်ခါမှအတက်မခံဘူးအဲ့တော့ဒါနဲ့ထူးထူးခြားခြားကျွန်တော်သွားပြီးကြည့်ရတာဒီအခုအာဏာသိမ်းစစ်ကောင်စီကသူတို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့သူတို့ပိတ်မိတယ်လို့ကျွန်တော်သွားပြီးတော့အဲ့လိုခံလာရတယ်လူပုံကံပုံတွေကလည်းသူတို့ဘောင်မှုန်ရုံးဖြစ်တာကိုကျွန်တော်သွားတွေ့ရတယ်အဲဆို2000ဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားတယ်ဆိုတဲ့အခါမှာတစ်နှစ်ပဲသက်တမ်းရှိမယ်ဆိုတဲ့အဓိပ္ပာယ်ပေါ့အဲ့တော့အရေးပေါ်စီမံမှုနဲ့ဟိုစိတ်အုပ်ချုပ်ရင်းကမတူဘူးပြအဲ့တော့အရေးပေါ်စီမံတဲ့ကာလမှာသူတို့ကဒီစဲဥပဒေတွေကိုသူကကင်ပြီးတော့သူကကျင့်သုံးရတယ်အဲ့တော့ကျွန်တော်တို့ကဟိုအရင်တော့ကြုံခဲ့ရတာတော့ဒါစိတ်အုပ်ချုပ်နေမှာတောက်လျှောက်ကြုံခဲ့ရတာပေါ့ဗျအခုအဲ့တော့အခုဖြစ်နေတဲ့ဖြစ်စဉ်တွေအကုန်လုံးကကျွန်တော်တို့ပြည်သူတွေကတော့အခွင့်အရေးအများကြီးရအများကြီးတာ
ဟုတ်ကဲ့အဲ့ဒီတော့အခုဒီဖမ်းဖို့သတင်းပေးရေးပေါ့နော်ကြေညာချက်ထုတ်လိုက်တာကဘယ်လိုဆက်ဖြစ်လာမယ်လို့ထင်တာလဲ
တရားဝင်ဆိုမှမဟုတ်တဲ့လူတွေကဒီဥပဒေကိုကင်လို့ကျင့်သုံးတယ်သူတို့အသိမှမယူဘူးကွာသူတို့ကြိုက်တော့အမိန့်ကြိုးကြိုက်တော့ပုံမှန်တွေထုတ်ကျွန်တော်တို့ပြည်သူပြတ်သွားအသိမှပြမှာမဟုတ်ဘူးဒါမကြခင်မှာဒါတော့တော်တော်ကိုစားပြုကော်မတီတွေကလည်းကြေညာချက်ထွက်လာပါလိမ့်မယ်နော်တကယ်တမ်းကျွန်တော်တို့ကိုသူတို့ယုံယုံမရှိတဲ့ခါကျတော့အဲ့လိုသတင်းပေးလို့ပါလို့ညာတော့ဘယ်သူကပြီးမှာလဲဗျာငကိုရကကျွန်တော်တို့ကပြည်သူနဲ့ပဲကြီးနေတာလားကျွန်တော်တို့1980ဒီမိုကရေစီအရေးတော်ကိုစတင်တယ်ကိုပြင်းသွားရင်လည်းအိမ်ထူးလေးကိုပြေးဝင်တယ်ကျွန်တော်တို့ကចောင်းသားတွေဆိုတော့ကျွန်တော်တို့ဖွက်တာရောចောင်းသားဆိုအဝတ်စားလေးတော်ជួយတော်ပေးတော်ဆိုယနေ့အချိန်ကြီးပြည်သူကကျွန်တော်တို့တောင်းဝန်ယူတယ်ယူတဲ့အတွက်သူတို့ဘယ်တော့မှလည်းတရင်ရမှာမဟုတ်လို့နော်ပြည်သူကြားထဲမှာကျွန်တော်နေတာပို့ပြီးတော့လုံခြုံတယ်လို့ကျွန်တော်ယုံကြည်တယ်အဲသူတို့တက်တော့ဘာလဲတရင်မှပြန်ကြားရဲ့အောက်မှာကျွန်တော်တက်ချီပြီးအဲဒီမှာအောက်ကနေပြီးတော့သူတို့ဟိုဟာဟာတွေပြီးရတဲ့ဟိုဟာတွေကသူတို့ဝိုင်းပြီးတော့လိုက်ထားတဲ့သူတွေကိုအများကြီးပို့နေတယ
်ဟုတ်ကဲ့ဒီနေရာမှာအခုဒီဖမ်းဆီးမှုတွေကညဘက်မှာရှိလာတာအတွက်ပေါ့နော်ပြည်သူတွေနဲ့အတူဒီလုံခြုံရေးအဖွဲ့တွေဖွဲ့ဖို့စီစဉ်နေတဲ့အနေအထားရော
အခုဒီကျွန်တော်တို့ပြောပြီးတော့ဒီလူမျိုးရေးဖွဲ့တွေဖွဲ့ရဆိုတာနော်အခုကျွန်တော်လမ်းလိုက်လူမျိုးရေးထားမယ်ပါထားမယ်ဆိုတော့အမှန်တကယ်ပြောရင်တော့ပြည်သူကိုပြည်သူကကာဝယ်ဆိုတဲ့အစီအစဉ်ကတိရလောက်ကြတာပဲ။ဘာလို့ဆိုတော့တစ်ဖက်ကအာဏာသိမ်းစစ်ကောင်စီဘက်ကသူတို့ရဲ့ထုံးစံတိုင်းရှေးဟိုးအစီအစဉ်တိုင်းသူတို့မှာအင်မတန်မှယုံညံ့တဲ့လူရည်တွေရှိတယ်နော်လူတွေကိုတုတ်ပြီးတော့မီးရှို့ခိုင်းတာတို့နော်အစိတ်ခတ်တာတို့ဘာလို့ဒါ1980ကျော်တော့ကျွန်တော်ဂျုံခဲ့ပြီ။အဲ့တော့ကျွန်တော်တို့ပြည်သူတို့ကပို့ပြီးတော့ညင်ညွတ်မဲ့အခြေအနေရောက်နေပြီ။တည်ငြိမ်မဲ့အခြေအနေရောက်နေပြီ။နော်အမှားနဲ့အမှားခွဲခြားတကယ်အမှန်ကြီးကျွန်တော်တို့ခွဲခြားဘူးလို့ကောလာဟာလာတွေကဒီကာလမှာအများကြီးရှိနိုင်ပေမဲ့ကျွန်တော်88တော့မတူဘူးဗျမိုဘိုင်းဖုန်းတွေရှိတယ်ဗျနော်အင်တာနက်ရှိတယ်ဗျတကယ်ကိုကျွန်တော်အများစစ်ထုတ်လိုက်လို့ရတယ်အခြေအနေဖြစ်သွားပြီပေါ့ဗျ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာအခုဒီလှုပ်ရှားမှုကြီးကအရင်လှုပ်ရှားမှုတွေနဲ့ပေါ့နော်အထူးသဖြင့်1988နဲ့မတူဘဲနဲ့အဓိကနောက်ထပ်ကွာခြားသွားတာတွေရှိသေးလား
ဟိုတရားဝင်အစိုးရနဲ့အာဏာသိမ်းအစိုးရနှစ်ခုဖြစ်သွားပြီဗျအဲ့တော့ဒီမှာကပြည်သူ့တော်ကိုယ်စားလှုပ်တော်တွေအထင်ရှားပေါ်လာတယ်။အခုပြည်သူ့တော်ကိုယ်စားပြုကော်မတီဆိုတာဟာလေသူရဲ့လုပ်ပိုင်ခွင့်နယ်ပယ်ထဲကနေပြီးတော့အများကြီးသူတို့လုပ်လို့ရတယ်။အလားတူပဲတိုင်းပြည်ပြည်နယ်အလိုက်လည်းလှုပ်တော်တွေခေါ်ပြီးတော့ကိုယ်စားပြုကော်မတီရှိနေပြီ။အခုကရန်ကုန်တိုင်းဆိုရင်ရန်ကုန်တိုင်းမှာလှုပ်တော်ခေါ်ထားပြီးပြီ။ရန်ကုန်တိုင်းလှုပ်တော်ကိုယ်စားပြုကော်မတီဆိုပေါ်နေပြီ။နော်။အဲ့တော့အဲ့လှုပ်တော်ကိုယ်စားပြုကော်မတီကအမှန်တမ်းပြောလို့ရှိရင်တော့အစိုးရတရားသဖွဲ့ကသူလုပ်ပိုင်ခွင့်တီးသူဥပဒေပြုပြီးတော့သူထုတ်ဖွင့်ရှိနေဖြစ်တဲ့အတွက်အာဏာသိမ်းကောင်စီကကြက်ကြက်ခံထားတဲ့တိုင်းပါညာအဆင့်တွေကျွန်တော်တို့ကလက်ခံမှာမဟုတ်ဘူး။အဲတော့ပြည်သူလူထုကအဓိကပဲ။ပြည်သူလူထုကသာကျွန်တော်တို့ဒီတိုင်းလွှတ်တော်ကုစားပြုကော်မတီနဲ့ပူးပေါင်းဆောင်ရွက်မှာဆိုလို့ရှိရင်အခုစစ်ကောင်စီကခံထားတဲ့လူတွေကလကားဖြစ်သွားပြီ။အခုအများစုကြီးကတော့ခွန်းန်းသိမ်းတဲ့ချီပြီးတော့ဒါကျွန်တော်တို့ပြည်သူဘက်ကနေရကြတယ်။ကိုကျွန်တော် CDM movement ပေါ့ဗျာ
။ဟုတ်ကဲ့အဲ့ဒီတော့အခုလိုဒီတရားဝင်မှုပိုရှိလာတဲ့အနေအထားမှာဒီပြည်သူတွေနဲ့လုံခြုံရေးအဖွဲ့တွေဖွဲ့မယ်အနေအထားကရောဘယ်လိုမျိုးဖြစ်လာဖို့ရှိလဲ။
အဲ့ဒီကကျွန်တော်ကပြောလဲဆိုတော့ပြည်သူ့ဟာခုနကပြည်သူရွေးချယ်တင်မြှောက်ထားတဲ့လွတ်တော်ကိုယ်စားလှယ်အစုအဖွဲ့ရဲ့နော်သူတို့ရဲ့ထုတ်ပြန်တဲ့ဥပဒေနဲ့အညီကျွန်တော်တို့ကဒါတွေကိုဆောင်ရွက်တာတက်ကြွလှုပ်ရှားတဲ့လူတွေရပ်ဖက်လူဝယ်စီရလူတွေအဲ့ဒါတွေကျွန်တော်ဖွဲ့ကြတော့အဲ့ဒီမှာဒီနေ့မှာအခုဒီစစ်ကောင်စီကနေပြီးတော့ဒီရပ်ဖက်ဥချွေမှုတွေကိုဂျာလူကနေဖယ်ရှားတယ်ဆိုလဲဆိုတော့အခြေခံချက်ထွက်တော့ဗောဗျာအဲ့ဒါရပ်ဖက်ဥချွေမှုဆိုတော့ပြည်သူ့ရဲ့ရွေးချယ်တင်မြှောက်ထားတာဗျာဆိုတော့အဲ့ဒါကိုဒီပြည်တော်တို့ဆိုကိုစားပြုကော်မတီနဲ့သက်ဆိုင်ရာတိုင်းပြည်သားကြီးလို့တော့ကိုစားပြုကော်မတီကနေပြီးတော့အရင်ရှိပြီးသားဒီရုပ်အုပ်ချုပ်ရေးမှုတွေကအတီးဖြစ်တယ်ဆိုတော့ဥစားကိုသူကအတီးပြကြနေမှာ ကျွန်တော်တို့ကဘာဖြစ်ဒီလိုဘက်ကရက်တည်တဲ့ရက်ွက်အုပ်ချုပ်ရေးမှုတွေကဒီလိုနဲ့ပူးပေါင်းပြီးတော့ကိုယ့်ရက်ွက်ကိုယ်တိုင်ကိုကာကွယ်ဆောင်ရှောက်မယ့်အခြေအနေတစ်ခုပဲเนาะအဲ့တော့ဂျမီးရဖားတွေပါမှာပါဗျာတက်ကြွလို့ရှားတဲ့လူငယ်တွေပါမယ်နောက်ပြီးတော့ဟိုကျွန်တော်တို့လူကြီးအသင်းအဖွဲ့တွေပါမယ်
ဟုတ်ကဲ့ဒီနေရာမှာတစ်ခုစုံရတာကဒီ1988တုန်းကလို့ပေါ့နော်ထောင်တွေခါပြီးတော့ဒီအကျန်းဖတ်မှုတွေဖြစ်လာအောင်ဖန်တီးနေတဲ့အနေအထားတွေကိုရောဘယ်လိုမျိုးကျော်လာတော့ပြင်ဆင်တာလဲ
ဒီလိုအတွေ့အကြုံရှိပြီးသားပဲကြည်ကြည်ငြိမ်ငြိမ်နဲ့ကျွန်တော်တို့ဘက်ကနေပြီးတော့မှန်မှန်ကန်ကန်ဆောင်ရွက်နိုင်မယ်လို့ကျွန်တော်မျှော်လင့်တယ်ကျွန်တော်မှဗီဒီယိုဖိုင်တွေတွေ့တယ်မိတဲ့လူတွေအကုန်လုံးကိုအေးအေးဆေးဆေးချူချူတာနဲ့မေးတာဥမာအခုကျွန်တော်ဗီဒီယိုဖိုင်တစ်ခုကြည့်လိုက်တယ်ဥပိန္ဒရာမန်းလေးပါပေါ့နော်အဲ့ဒါစစ်ဘက်ကနေပြီးတော့ခလေးတယောက်ပတ်စံ5သိန်းပြီးတော့မီးရှို့ခိုင်းနေဆိုတဲ့ဟာဆိုကျွန်တော်ဗီဒီယိုကတော်တော်လေးကိုတင်နေမှုနဲ့ခိုင်တော့တယ်1988နဲ့တော့မတူဘူးပေါ့ဗျာ1988ကတော့ဆရာနာရှင်ရနေပြီးတော့အမောင်ပိတ်ဖိတိတ်ချိတ်ကိုထားတဲ့ခါကျတော့အမှန်တကယ်ပြောရင်ကျွန်တော်တို့လူကြီးကဒေါသဟိုပေါ့ဗျာတုံ့ပြန်တာရှိတယ်တခုဆိုစပြီးတော့ရှင်ဝုန်းဝုန်းနဲ့ဖြစ်ပြီးတော့မှသူတို့ခေါ်တဲ့လမ်းကြောင်းပါသွားတော့ပေါ့နော်အခုဒီ20 21ပြည်သူကြတော့အဲ့လိုမဟုတ်တော့ဘူးဗျာကျွန်တော်မိပြီဆိုလို့ရှင်သူတို့တကယ်လဲသူရှင်နေရနေလို့ဆိုတော့ဆောင်းလျှောက်တယ်အချို့ဆိုလို့ရှင်အခုကျွန်တော်တွေ့ရဆို yes ကောင်ပါတယ် yes ကောင်မှအမှုဖွင့်တယ်အဲ့တော့ဒီဘက်မှာကျွန်တော်ပြည်သူကတက်တီလည်းရှိလာတယ်ဥတွေကြောင်းလည်းနားတယ်လေနောက်တော့လုံနည်းတိုင်းလည်းပို့ပြီးတော့အတွေ့အကြုံကပို့ပြီးတော့ကျွမ်းကျင်လာတယ်တက်မြောက်လာတယ်လို့ကျွန်တော်အဲ့လိုမြင်တယ်ဗျ။ဒီသွတ်တော်ကစားပြုကော်မတီတွေနဲ့နောက်ပြီးတော့ဒီစီဒမ်ဘုတ်ခေါ်တဲ့ဝန်ထမ်းသဘိတ်လှုပ်ရှားမှုရယ်လူလှုပ်ရှားမှုရယ်ပေါင်းပြီးတော့တသားတည်းဖြစ်သွားတဲ့အချိန်မှာကျွန်တော်ကတိကျပို့ပြီးတော့အချိန်ကောင်းလာပါမယ်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုဂျေမီခင်ဗျာကျွန်တော်ဝင်းမြန်ပါ